မြန်မာနိုင်ငံအတွင်းစစ်ကောင်စီကျူးလွန်တဲ့ရက်ဆက်ကြမ်းကြုတ်တဲ့ရာဇဝတ်မှုတွေကိုထောက်ပြပြီးတော့မြန်မာနိုင်ငံအတွင်းကအကြမ်းဖက်မှုတွေဆုံးတတ်နိုင်ရေးကိုလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကတိုက်တွန်းတောင်းဆိုခဲ့ပါတယ
် As we convene here in the council yet again discussing Myanmar we are bearing witness
လူ့ခွင့်ရေးကောင်စီမှာခုလိုမျိုးစုဝေးခြင်းမြန်မာပြည်အကြောင်းကိုထပ်ပြီးတော့ဆွေးနွေးရပြန်ပါပြီးတရားမဝင်တဲ့စစ်ကောင်စီရဲ့ဖိနှိပ်မှုဒဏ်ကိုမျက်မြင်ကြုံရပါပြီးမြန်မာနိုင်ငံဟာတကယ့်ကိုဂျုံဂျုံကျနာကျင်နေရပါပြီဆိုပြီးတော့ကုလသမဂ္ဂမဟာမင်းကြီးကပြောသွားတာဖြစ်ပါတယ်မြန်မာစစ်တပ်ဟာနေမျိုးရီတိတသာလက်လွတ်ဆုံးရှုံးနေရတယ်လို့တစ်ဖက်မှာမျိုးရီရွာတွေကိုဘုံကျဲတိုက်ခိုက်တာအတိအဓမ္မစစ်သားစုဆောင်းတာတွေနဲ့ရက်ဆက်ကြမ်းကြုတ်တဲ့ရာဇဝတ်မှုတွေကိုကျူးလွန်နေတယ်ဆိုပြီးတော့ကုလသမဂ္ဂမဟာမင်းကြီးတက်ကပြောပါတယ်မြန်မာနိုင်ငံအနောက်ချမ်းရခိုင်ပြည်နယ်အတွင်းကစစ်ပွဲတွေမှာဆိုရင်လေရိုဟင်ဂျာရီရောရခိုင်လူမှုအတိုက်ဝန်းတွေကိုပါကျူးလွန်တဲ့စစ်ရာဇဝတ်မှုတွေကိုသူကထောက်ပြပါရယ်အထူးသဖြင့်ကတော့ဒီလူနည်းစုရိုဟင်ဂျာရီအတွက်ပြေးစရာမြေမရှိတဲ့အခြေအနေကိုစိုးရင်ပူပန်တဲ့အကြောင်းပြောပါရယ်ရခိုင်ပြည်နယ်မောင်းတောမှာရှိနေတဲ့ရိုဟင်ဂျာရီအပါအဝင်ဒေသခံတွေအားလုံးမျိုးကနေပြီးတော့တင်းရှောင်ဖို့ဆိုပြီးတော့အေးအာရခတပ်တော်ကသတိပေးချက်ထုတ်ခဲ့တဲ့အပေါ်မှာလည်းမောင်းတောအခြေအနေကိုစိုးရင်ပကင်းဖြစ်ရတယ်လို့ကုလသကသမဂ္ဂမဟာမင်းကြီးကပြောပါရယ်သူအနေနဲ့ဒီအရှိတောင်အရှဒေသကိုမကြားသေးခင်ကပဲတွားရောက်ခဲ့တဲ့နေရာမှာမြန်မာအရက်ဖက်အဖွဲ့အစည်းတွေလူခွေလှူရှားသူတွေနောက်ဒုက္ခသည်အတိုက်အဝန်းတွေကိုတွေ့ဆုံခဲ့တယ်လို့ဆိုပါရယ်တိုင်းသားပေါင်းစုံကလူငယ်မျိုးဆက်သစ်ဟာအနာဂတ်မြန်မာအခင်းချင်းတရက်ကိုလှူရှားရုန်းကန်ဖန်တီးနေကြတာကိုမြင်ရခဲ့ရတယ်လို့ကုလသမဂ္ဂမဟာမင်းကြီးကပြောခဲ့ပါရယ်ခင်ဗျာ